ဘယ်လားရုစ်နိုင်ငံကပြန်တန်းတဲ့လေယာဉ်တွေကိုဥရောပသမဂ္ဂလေပိုင်ထဲမှာပြန်တန်းခွင့်နဲ့လေဆိပ်တွေကိုဆင့်သက်ခွင့်ပေးလိုက်တဲ့အကြောင်း EU ကကြေညာလိုက်ပါတယ်။ဈေးကွက်အတွက်အသုံးပြုတဲ့လေယာဉ်တွေပါဝင်ဘယ်လားရုစ်ခြေဆိုင်လေကြောင်းလုပ်ငန်းတွေကလေယာဉ်တွေကို EU ဖွဲ့ဝင်နိုင်ငံတွေမှာအတက်ဆင့်လုပ်ခွင့်မပြုဖို့တောက်ချန်တွေကထုတ်ပြန်ချက်မှာဖော်ပြထားတာပါ။တမင်ကတ်သက်ချက်ဟာဥရောပလေပိုင်ဒေသဆန်တော်ချင်းတောက်ချန်တွေသကောင်းချင်းမှာစတင်အသက်ဝင်မှာဖြစ်ပါတယ်။မေလ23ရက်နေ့ကလီသူရေးနီးယားနိုင်ငံကိုဥတီပြန်ဆန်းနေတဲ့အိုင်လန်လီချောင်းလိုင်းရိုင်းအန်အဲကခီးစရင်လေယာဉ်ကိုဘယ်လာရုစ်နိုင်ငံလေပိုင်ထဲမှာဂျက်တက်လေယာဉ်နဲ့အတင်းအကျပ်ဆင်းသက်ခံခဲ့တဲ့ဖြစ်ရပြီး EU ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အတင်းအကျပ်ဆင်းသက်ခံခဲ့တဲ့လေယာဉ်မှာလိုက်ပါလာတဲ့အတိုက်ခံသတင်းတော့ရွန်ဘန်ပရတာဆီဗစ်ကိုတော့ဘယ်လာရုစ်အနာပိုင်နေအခုချိန်ထိဆက်လက်ဖမ်းဆီးထားတာပါ။ဘယ်လာရုစ်လေပိုင်နဲ့အတွင်းပုံမှန်အချိန်မှာအရက်ဖက်လေယာဉ်နေ့စဉ်400လောက်ပြန်တန်းလေရှိတယ်လို့လည်းဥရောပလေယာဉ်ထိုင်သိဌာန EU control ကပြောဆိုထားပါတယ်။ဖန်စီကန်ဘယ်လာရုစ်သတင်းတောက်ကအစိုးရစန့်ချီစနက်ပြပွဲမှာပါဝင်ခဲ့တာကိုငိုယိုပြီးဝန်ခံပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုတော့ကြာသပတေးမှာပဲနိုင်ငံမှာရုံးပြင်တန်ကြားကပြသခဲ့တာပါ။ဗီဒီယိုထဲမှာတော့ဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုကိုစန့်ချီနဲ့စနက်ပြပွဲမှာအထူးရုံးနေဖြစ်အောင်စီစဉ်ခဲ့ကြောင်းနဲ့အရင်ကသမ္မတကိုဝေဖန်ခဲ့တာတွေကိုလည်းမှားယွင်းကြောင်းဝန်ခံပြောဆိုထားပြီးပဲအတိုက်ခံအင်အားစုတွေကတော့ဒါအတင်းကျပ်ဖိအားပေးဝန်ခံခိုင်းခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားကြပါတယ်။